ရွေးကောက်ပွဲနဲ့ပတ်သက်လို့အမြင်အမျိုးမျိုးရှုထောင့်အမျိုးမျိုးကတုံ့တက်မှုတွေကိုကျွန်မမိခါကစူးစီးတင်ပြပေးသွားကြပါတယ်။အရင်တုန်းကကျင်းပပြည်စည်းခဲ့တဲ့အထွေထွေရွေးကောက်ပွဲတွေနဲ့မတူတဲ့အခြေအနေတစ်ခုမှာကျင်းပပြုလုပ်ခဲ့ရတာဖြစ်သလိုမတူညီတဲ့စိန်ခေါ်မှုတစ်ခုဖြစ်တဲ့ကယောဂါကာလအတွင်းကျင်းပရတာဖြစ်လို့မဲယုံတွေမှာကျန်းမာရေးစည်းမျဉ်းတွေနဲ့အညီဆောင်ရွက်ခဲ့ကြရပါတယ်။တမရော့ကရွေးကောက်ပွဲကော်မရှင်ကိုပြင်းပြင်းထန်ထန်ဝေဖန်ပြစ်တင်ပြီးနောက်မှာတော့ရွေးကောက်ပွဲဟာအောင်မြင်စွာကျင်းပနိုင်မလားဆိုတဲ့စိုးရိမ်မှုတွေရှိနေချိန်မှာပဲရွေးကောက်ပွဲအောင်မြင်စွာကျင်းပပြီးစီးနိုင်ခဲ့တာဖြစ်ပါတယ်။အခုလိုကျင်းပပြီးစီးခဲ့တာနဲ့ပတ်သက်လို့အမြင်အမျိုးမျိုးရှုတော့အမျိုးမျိုးကစောင့်ကြည့်သူတွေရဲ့သုံးသပ်မှုတွေနိုင်ငံရေးလေးလာသုံးသပ်သူတွေရဲ့သုံးသပ်မှုတွေရှိနေခဲ့ပါတယ်။နိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရန်မျိုးသိန်းကတော့အောင်မြင်တဲ့ရွေးကောက်ပွဲတစ်ခုအနေနဲ့ရှုမြင်ပေမဲ့အငင်းပွားပဲကိစ္စတချို့တွေရှိတဲ့အပေါ်မှာကော်မရှင်ဘက်ကတိကျတဲ့ဖြေရှင်းမှုကိုသူကလိုလားခဲ့ရှိပါတယ်
။အဲရွေးကောက်ပွဲကခုနပြောသလိုဟိုလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲလို့သုံးသပ်လို့ရနိုင်ပါတယ်။အဲသို့တော်လည်းပဲကော်မရှင်ရဲ့ဒီဆောင်ရွက်ချက်တွေမှာအားနည်းချက်တွေလိုအပ်ချက်တွေရှိနေတာလည်းအထင်ရှားပါ။ရန်ကုန်တိုင်းဒေသကြီးမှာဆိုရင်ဒီအဲရခိုင်တိုင်းသားလူမျိုးမဲဆန္ဒနယ်မှာမဲပေးတဲ့ဆောင်ရွက်ထဲမှာကိုယ်စလဲမပါတာတို့နောက်မဲဆင်းမှာမပါတာတို့ဒီလိုအတန်ကြီးကြားနေရတဲ့အခြေအနေကတော့ဒါလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဟိုဖြစ်တယ်လို့အလုံးစုံကောက်ချက်ချဖို့အတွက်ခဲရင်နိုင်တယ်လို့မြင်တယ်ဒီလိုအပ်တဲ့ပေါ့လေတော့ဖြည့်ရှင်းချက်တော့ပြုပြင်ဆောင်ရွက်မှုတွေကိုအချိန်နဲ့တပြေးညီဆောင်ရွက်နိုင်ဖို့လိုအပ်တယ်လို့မြင်တယ
်နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလဝင်ပြိုင်သူတွေကိုမဲပေးခွင့်ရှိသူဥယျာ38တန်းကျော်ရှိတယ်လို့ကော်မရှင်ကထုတ်ပြန်ထားပါတယ်ဒီလိုမဲပေးတာမှာအခက်ခဲတွေနဲ့ရင်ဆိုင်ရတာဖြစ်တာကိုကော်မရှင်ဘက်ကလက်ခံထားပါတယ်။ဒါပေမဲ့လည်းအောင်မြင်တဲ့ရွေးကောက်ပွဲတစ်ခုဖြစ်လာလိမ့်မယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးချုပ်ဦးခင်မဦးကမျှော်လင့်လျက်ရှိပါတယ်
။ကျွန်တော်တို့မှလည်းကန့်တကကိုဗစ် -19 ပေါ့။အဲအဲ့ဒီကြားမှာဟိုကျွန်တော်တို့လောက်ကန်ရတာတွေကပြောရရင်တော့ဟိုကျွန်တော်တို့ဟိုကန့်တတီဟိုကျမကြီးဆိုင်ကစီနင်းစီကအနေနဲ့ညီအောင်လုပ်ရတော့ကျွန်တော်တို့ဟိုဟွာပေါ့လေအချိန်ကြိုက်ဖြစ်အောင်ပေါ့လေကျွန်တော်တို့ကအားလုံးပြည်သူအားလုံးလည်းမဲပေးနိုင်ဖို့ရအောင်ကျွန်တော်တက်နိုင်လို့ကြိုးစားပြီးလုပ်ခဲ့ပါတယ်။ဟိုတက်နိုင်ဆုံးတက်နိုင်တယ်များလေဟိုအောင်ချင်းဘူကောင်မရှင်ရောကော်ဝဲဆက်စင်ရောဟိုအားနဲ့ချက်ချိုးရင်းချက်ကလေးတွေရလဲနေရာဟိုတနင်္ဂနွေလုံးတိုင်းတာလောက်ကြတာလीမဲယုံမောင်စီတောင်းကျော်တနင်္ဂနွေလုံးတိုင်းတာနဲ့လုတော့တချို့ရှိနေပါလေတိုးတော်လဲကျွန်တော်တို့အတက်လိုက်တော့အကောင်းဆုံးတော့ဆောင်ရွက်ခဲ့ပါတယ်ကျွန်တော်တို့ဒီဖြေရလက်လဲအားလုံးပေါင်းချုပ်လိုက်ရင်တော့ကောင်းမွန်မယ်လို့ထင
်ကနောင်ရွေးကောက်ပွဲစောင့်ကြည့်အဖွဲ့ကဥတက်မြက်ဆိုးကတော့လက်ရှိရွေးကောက်ပွဲကိုလွတ်လပ်မျှတတဲ့ရွေးကောက်ပွဲဖြစ်တယ်လို့သူကတော့မရှုမြင်နိုင်သေးဘူးလို့မှတ်ချက်ပေးပြောဆိုလိုက်ပါတယ
်ကိုဗစ်ကာလလိုဟာမျိုးမှဆိုလဲပို့ပြီးတော့ကျဲလည်းနေပုံများတယ်ကွာအဲ့ချိန်မှာဘာဖြစ်လဲဆိုတော့အဲဒီရေကောက်ပွဲကိုလွတ်လပ်ပြီးတရားနာတဲ့ရေကောက်ပွဲဖြစ်ဖို့ဟိုဖြစ်ဖို့ဘောနော်ဒီကိုဗစ်ကာလအတွင်းမှာစိုးစားပြီးတော့ဟောလောက်တာဟိုတော့ကျွန်တော်ကြည့်ရတယ်ဒါပေမဲ့ကိုဗစ် -19 ဖြစ်နေတဲ့ကာလဖြစ်တဲ့တကြောင်မို့တချို့ဒီလိုပြီးလုံလုံလုံးကြီးဒီအမင်းရကြက်တွေအရှင်းလင်းပြသမှုမရှိရတချို့အပိုင်းတွေမှာတော့မေးခွန်းထုတ်ဆရာတွေရှိနေတယ်အဲ့အဲ့လိုပါအဲ့လိုမျိုးတွေရှိနေခြင်းအပြင်အဲ့တော့ဘာပြောလို့ရမလဲဆိုတော့အဲ့လိုလည်းဒီကောက်ပွဲပွဲဖြစ်လာလို့မေးရင်တော့ကျွန်တော်တို့ project ကဒီအခုကျွန်တော်တို့ဒီ report တွေလည်းအဆုံးလည်းမရောက်သေးတဲ့အတွက်ကြောင့်ဟိုခိုင်ခိုင်မာမာတော့ပြောလို့မရဘူးဒါပေမဲ့ဒီကောက်ပွဲဟာအားနည်းချက်တွေပြီးတော့ရှိတယ်ရှိနေရဘူးကျွန်တော်တို့ဟိုတွေ့ရတယ်ပေါ့နော်ဆမ်မအဲ့လိုပဲကျွန်တော်လောလောဆယ်
နွေမာရှိရနေ့မှာကျင်းပတဲ့2020ရွေးကောက်ပွဲမှာတော့ပြည်내နဲ့တိုင်းဒေသကြီးမဲဆန္ဒနဲ့1158ခုအတွက်ပါတီပေါင်း62ပါတီကပါတီကိုစားပြုနဲ့တတိပုဂ္ဂလကိုယ်စားလှယ်ပေါင်း 6,000 နီးပါးပါဝင်ရှင်ပြန်ကြတာပါတနိုင်ငံလုံးတိုင်းတာနဲ့မဲယုံပေါင်း 4,100 ဝင်းကျင်အတွက်မဲယုံဝန်ထမ်း 4,000 ကျော်တာဝန်ယူသွားမှာဖြစ်ပြီးမဲလာပေးသူပေါင်းဟာ38တန်းကျော်ရှိနိုင်တယ်လို့ရွေးကောက်ပွဲကော်မရှင်ကသတင်းထုတ်ပြန်ထားပါတယ်ရှင်ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်ရှင်